Welcome to the Voice of America in Burmese.
ဒီမနက်ကနေနိုင်ငံသားအလုံးဘေးရန်တွေပေါင်းပါကင်းဝေးကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်ဧပြီလ3ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်တင်ပြပြပါမယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကောက်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်တိုက်ခတ်ပြုခွဲတာကြောင့်ဒီကနေ့မှာတေဆုံးသူ9ဦးထက်မနည်းရှိပါတယ်။ဒီကနေ့အပြင်းထန်ဆုံးဖြစ်ခဲ့တာကမုံရံတို့ဖြစ်ပြီး3ဦးထက်မနည်းတေဆုံးခဲ့ပြီးတော့ပဲခူးမှ2ဦး၊တထုံမှ2ဦးတေဆုံးတဲ့အကြောင်းတီတွင်းသတင်းဌာနတွေကိုကိုကားပြီး Reuters သတင်းတပုတ်မှရေးထားပါတယ်။မုံရံမျိုးမှာအဆက်အပြတ်တိုက်ခတ်တာကိုဆိုရှယ်မီဒီယာမှာတင်ထားတဲ့ဗီဒီယိုတစ်ခုမှတွေ့ရပါတယ်။ဒီပေါ်လာဒီနေ့မှာစစ်တပ်အနာသိငယ်ဒီနေ့ကဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်တိုက်ခတ်ပြုခွဲမှုကြောင့်ရဲပေါင်း60ကျော်အတွင်းတေဆုံးသူအကြောင်း950ကျော်ရှိပြီဖြစ်ပြီးအဲ့ဒီထဲမှာကလေးငယ်46ဦးတမနဲ့ပါပါတယ်ဒဏ်ရာရသူလည်းထောင်ထဲချရှိနေပြီဖြစ်ပါတယ်ဒါပြင်ဖမ်းဆီးခံရသူက2950ကျော်ပြီလို့နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးအဖွဲ့ AEPPB ရဲ့ EBL 2ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တီဆုံးတန်ရာရသူနဲ့ဖန်စီခံရသူအရေးအတွက်ဟာအောက်ယူမှတ်တမ်းကျင်ထားနိုင်တာတဲ့ပူများနိုင်တယ်လို့လည်း EBB ကပြောပါတယ်။အပြင်းထန်နေနေတဲ့ကြားမှာပဲနိုင်ငံတော်မှာတော့မျိုးငယ်လေးတွေမှာကအဆဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ဒီကနေ့တဝယ်မျိုးဆန္ဒပြပွဲမှာဆိုရင်အဖြူအစိမ်းဝတ်ကျောင်းသူကျောင်းသားလေးတွေပါဝင်ဆန္ဒပြကြတာကို Riders သတင်းဌာနရဲ့ဗီဒီယိုကြည့်မှာတွေ့ရပါတယ်။ဒီစဉ်လိုဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲတာရှိခဲ့ပေမဲ့ကြီးခိုက်တဲ့တရင်တွေတော့မရပါဘူးမင်းတပ်မြို့မှာတော့အရေးအတွက်200လောက်ပါဝင်တဲ့ဆန္ဒပြပွဲရှိခဲ့ပြီးပြစ်ခတ်ဖြိုခွဲတာမရှိခဲ့ဘူးလို့မြို့ကန်တူကဗျူရီကိုပြောပါတယ်အင်တာနက်ဆက်သွယ်ရေးအများစုကိုစစ်ကောင်စီကဖြတ်တောက်ထားပြီးဆိုရှယ်မီဒီယာတွေကိုလည်းဖိတ်ထားစေပါအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ပြပင်ထားတဲ့ပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချပြီးဒီလိုရကြောင်းတော့လူလူရဲ့အတန်တိတ်သွားအောင်လုပ်လို့ရမှာမဟုတ်ဘူးလို့မျှော်လင့်နေကြောင်းတောက်ကြားနေတဲ့တင်းစားရှင်းလင်းပွဲတွင်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျယ်လီနာပေါ်တာကပြောသွားပါတယ်ဂီတအနုပညာရှင်တွေအပါအဝင်နေဘယ်ပေါင်းစုံကထင်ရှားသူအများကြီးကိုလည်းစစ်ကောင်စီကပုံမှန်905ကာကြီးနဲ့ဖန်ဝရန်ထုတ်ထားပါတယ်ဒီမှာညဉ့်ညဉ့်ရေးဆွေးနွေးပွဲကိုအားပေးပြီးအခြေအနေပြန်ပြီးဒီကြိမ်လာစေရေးလုံနိုင်နေမြအားလုံးလုပ်သွားဖို့အခြေတော်အစနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြည်ထောင်နိုင်ငံရေးဝန်ကြီးဝမ်ရှိကပြောပါရယ်ဖိလစ်ပိုင်နိုင်ငံရေးဝန်ကြီးချီယိုဒူရိုလက်ဆင်နဲ့ပြည်ထောင်နိုင်ငံအရှေ့ပိုင်းဖူဂျီယန်ပြည်နယ်နန်ပင်မြို့မှာအောက်ကြာနေ့ကတွေ့ဆုံဆွေးနွေးချိန်တွင်ပြည်ထောင်နိုင်ငံတော်ကောင်စီဝင်လည်းဖြစ်သူဝမ်ရှိကအဲ့လိုပြောခဲ့တာပါဝန်ကြီးဝန်ကြီးဟာစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ပါလာခရစ်နန်မလေးရှားနိုင်ငံသားဝန်ကြီးဟီရှမ်မူဒင်ဟူစိန်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီဖိလစ်ပိုင်နိုင်ငံသားဝန်ကြီးလောက်ဆင်တို့နဲ့ဗိုလ်ဒူးလေးကနေတောက်ကြနေတွင်နန်ပင်မြို့မှာတီးကြစီတွေ့ဆုံဆွေးနွေးကြပါမြမအခြေအနေပူဆိုးမလာရေးဒါမှမဟုတ်ထိနေရတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်တွေ့ရတန်ရုံမဖြစ်အောင်အရသားတွေထိခိုက်ပြေဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြမအထုတ်ချာအာဏာပိုင်မှုကိုတိကျစေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆက်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြမအခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးကြီးလောင်ရလေပင်လုံးမဲ့ဤပအင်အားစုတို့ကိုတားဆီးဖို့ဆိုတဲ့အချက်၃ချက်ကိုဝန်ကြီးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီပြည်ပအင်အားစုတချို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမတော်ပါဘူး။မြန်မာနိုင်ငံမှာဒီမိုကရေစီချက်ချင်းတန်တီဆောက်ရေးလက်တွဲလှုပ်ဆောင်သွားကြဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်တွေရဲ့ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ရောက်ကိုရီးယားရဲ့အဓိကထားဆွေးနွေးခဲ့ကြတဲ့တောက်ကြာနေ့ဆွေးနွေးပွဲတွင်ကိုဗစ် -19 ကာယရောဂါအရေးနဲ့ဥရုယာတီပြောင်းလဲမှုအရေးတို့အပြင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ပါထည့်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တွေကြားတဲ့ Jake Sullivan, Shigeru Kitamura နဲ့ Sue Hon တို့ဟာအမေရိကန်ပြည်ထောင်စု Maryland ပြည်နယ် Annapolis မြို့ကရေတပ် Academy မှာအောက်တာနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲဟာဇန်နဝါရီလ20ရက်နေ့မှာသမ္မတ Joe Biden အစိုးရအဖွဲ့တက်လာပြီးတဲ့ကဆိုရင်မဟာမိတ်သုံးနိုင်ငံကြားအဆင့်မြင့်တာဝန်ရှိသူတွေရဲ့ပထမဆုံးဆွေးနွေးပွဲဖြစ်ပါတယ်။ သမရဘိုင်ဒန်ဆိုရအဖွဲ့တွေကဝန်ကြီးအဆင့်ပထမဆုံးပြည်ပကြီးစဉ်ဖြစ်နိုင်ငံတကာဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော်စတင်တို့ပြီးခဲ့တဲ့မတ်လလယ်ပိုင်းကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေစီတွေ့ရောက်ခဲ့ပြီးတဲ့နောက်အခုလိုလူညုံရေးဆိုင်ရာဂျပန်ပို့ကူတွေဆွေးနွေးကြတာပါ။အဲဒီကြီးစဉ်တွေအတွင်းမှာလည်းဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံမှာဆက်ရနာဒိနာကိုကန့်ကွက်တယ်လို့ဆန္ဒပြသူတွေကိုဂျပန်နိုင်ငံရဲ့ဆိုင်းဖို့ဖမ်းဆီးထားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။မြန်မာစစ်တပ်ကအင်အားအလုံးကျုံသုံးပြီးဒီကြောင်းကနေတိုက်ခိုက်နေတာကြောင့်ပြည်ပြည်နယ်ဖာပုံခရိုင်နဲ့ညောင်လေးပင်ခရိုင်တွေကကလေးငယ်တွေအပါအဝင်လူထု 12,000 ကျော်ဩရင်စွန့်ထွက်ပြေးနေရတယ်လို့တရင်မျိုးသားအစီအယုံ KNU ဗဟိုဌာနချုပ်ကထုတ်ပြန်ထားပါတယ်။ဒီကြောင့်တိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်လူအများပြားသေဆုံးရပြီးစာတင်ကြောင်းလူနေအိမ်နဲ့ကြီးရွာတွေတက်စီပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြမ်းတဲဖြစ်နေတယ်လို့လည်း KNU ကပြောပါတယ်။အနာသိန်းစစ်ကောင်စီကအေဘီလက်တရနေ့ကနေ30ရက်နေ့အထိတလကြာအပြည့်ရဲ့ကြေညာထားတဲ့ကြားမှာပဲ KNP နယ်ဘက်မှာလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့စစ်တပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ပြီးစစ်အရာရှိတွေကိုတတ်ခဲ KNU တပ်မဟာ5ကိုပဲပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မလ29ရက်နေ့တရက်သေးပဲလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ AFP သတင်းဌာနကပြောပါရယ်တနင်္ဂနွေပြည့်ရက်သဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးထားတဲ့အတွက် NCA အတိုင်းလိုက်နာလုပ်ဆောင်မယ်ဆိုရင်ပြည်ပခဖြစ်စရာကြောင့်မရှိဘူးလို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါရယ် KNU ကတော့လက်နက်နဲ့အကြမ်းသားတွေပေါ်အကြမ်းဖက်တိုက်ခိုက်နေတဲ့စစ်တပ်ကိုဖြစ်အားဖြင့်လက်နက်ကြီးလက်နက်ငယ်တွေလူသက်နည်းပညာတွေကျဲတိုက်လေယာဉ်တွေကိုမယောင်းချဘဲနိုင်ငံတကာကပိတ်ဆို့ပေးဖို့မိတ္တရက်ခံထားပါရယ်
အန္တရာယ်ပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ19ကီလိုဟတ်၊1555ဒုံည5ဒိုမီတာ25ကီလိုဟတ်၊1780ဒုံည5ဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာ5လက်မီတာ190ကီလိုဟတ်1585တို့ကနေထုတ်လွှင့်နေပါသေးရှင
်။စင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှင်းနေတွေပေါ်အရင် American သမ္မတလက်ထက်ပိတ်ဆို့တက်ခတ်မှုတွေလုပ်ခဲ့တာကိုအခုပယ်ဖြတ်ပြေးလိုက်ပါပြီ။အရင်သမ္မတဒေါ်လန်ထရမ့်လက်ထက်တုန်းက ICC တရားဝင်ရှင်းနေဖာတူဘန်ဆူဒါနဲ့ဖာကီဆိုမိုချိုချိုကိုတို့ကိုပြန်တက်ခတ်ပိတ်ဆို့ခဲ့တာကြောင့်နိုင်ငံတကာမှာဝေဖန်မှုတွေထွက်ပေါ်ခဲ့ရကနေအခုတော့နိုင်ငံကြ合いဝန်ကြီးအန်တိုနီဘလင်ကန်ကပယ်ဖြတ်ပေးလိုက်တာပါနိုင်ငံကြ合いဝန်ကြီးဘလင်ကန်က ICC တရားဥပဒေနဲ့ဘန်ဆူဒါအနေနဲ့အမေရိကန်တပ်တွေအာဖဂန်နစ္စတန်နိုင်ငံမှာရာဇဝတ်မှုကျူးလွန်တာရှိမရှိစစ်ဆေးဖို့ကိစ္စအပေါ်အရင်တခါပိတ်ဆို့ထားတာကိုပယ်ဖြတ်ပေးလိုက်ပါပြီလို့မနေ့ကကြေညာလိုက်ကြပါဒါအပြင် ICC ရဲ့တရားစီရင်ဆိုင်ရာကူညီပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲမိုးချိုချိုကိုကိုလည်း SDN လို့သူကခေါ်တဲ့ဒီမှာချာတက်ခတ်သူအမည်စီရင်ကနေပယ်ဖြတ်ပေးလိုက်ပါတယ်။နိုင်ငံကြ合いဝန်ကြီးဘလင်ကန်ရဲ့အကြေညာချက်ထဲမှာ2019ခုနှစ်က ICC ကပုဂ္ဂိုလ်တွေပေါ်ချမှတ်ခဲ့တဲ့ကြီးဝင်ခွင့်ဗီဇာကတ်သက်ထားမှုနောက်တစ်ခုကိုလည်းပယ်ဖြတ်ပေးလိုက်ပြီလို့ဖော်ပြထားရမှာဒီအရင်မူဝါဒကမသင့်တော်မထီရောက်ဘူးလို့သုံးသပ်ထားကြောင်းကိုပါရှင်းပြခဲ့ပါတယ်။ American လွှတ်တော်ရှေ့မှာရဲအရာရှိတူကိုတည်စေခဲ့ပြီးနောက်တစ်ဦးတန်ရစေခဲ့တဲ့ကားနယ်မှာဝင်တိုက်တိုက်ခိုက်ခဲ့သူကိုရဲတွေကဖော်ထုတ်လိုက်ပါပြီ။ American လွှတ်တော်လုံခြုံရေးရဲအရာရှိတွေကတန်တရာရှိသူဒီကားမောင်းသမားအနေနဲ့မနေ့ကအခုလိုဝင်တိုက်ခဲ့ပြီးမှကားတကားကိုဖွင့်ဆက်လာပြီးဓာတ်နဲ့ပါလိုက်ထိုးခဲ့တာကြောင့်သူ့ကိုပစ်ချလိုက်ရတယ်လို့ဆိုပါတယ်။ဒီတန်တရာရှိထားသူဟာအသက်25နှစ်အရွယ် Noah Green ဖြစ်ပြီးဘာရွယ်ချက်နဲ့လုပ်တာသိရဖို့သူ့ရဲ့နောက်ကျောင်းရာဇဝင်ကိုရဲတွေကလိုက်လံစစ်ဆေးနေတယ်လို့ရဲတွေကဆိုပါတယ်။တနေ့ရှိတာသူ Green ရဲ့ညီကိုတော်သူ Brandon ကို Washington Post သတင်းစာကမေးမြန်းခဲ့ရမှာတော့ Green မှာစိတ်ပိုင်းဆိုင်ရာပြဿနာရှိနေတယ်လို့စိုးရင်ထားမိတာအချိန်တချို့ရှိလာခဲ့ပြီလို့ဆိုပါတယ်။ဒီညီကိုတော်သူ Brandon ဟာ Green နဲ့အတူ Virginia ပြည်နယ်ကတပ်ခန်းတစ်ခုမှာအတူနေတာပါ။ Green အနေနဲ့အခုလိုမဖြစ်ခင်စက်တာရေးနေတုန်းက phone message ပို့ပြီးသူစိတ်မကောင်းဘူးဒါပေမဲ့သွားရတော့မယ်အပြင်မှာအင်ဂျင်မဲ့ဖြစ်နေတော့မယ်လို့ပြောခဲ့ကြောင်း Brandon ကဆက်ပြောခဲ့ပါတယ်။Newsweek သတင်းမဂ္ဂဇင်းကလည်း Facebook ကုမ္ပဏီအနေနဲ့ Green ရဲ့ Facebook အကောင့်ကိုဖြုတ်မချခင်မှာအမုန်းတရားဖြန့်ချီတဲ့အပွဲလိုယူဆထားတဲ့ NOI Islam နိုင်ငံတော်ခေါင်းဆောင်ဘာသာရေးဆရာ Louis Franken ကိုသူ့အနေနဲ့တရားရင်တောင်ကယ်တင်ပေးမယ်သူပါလို့ အသက်ကိုယ်ပါပုံယုံကြည်အားထားခဲ့တဲ့စာရီးတင်နာခဲ့တာတွေ့ရခဲ့တယ်လို့ဆိုပါတယ်ခင်ဗျ။အမေရိကန်သမ္မတဘိုင်ဒန်ဆိုရအနေနဲ့ကြာဝင်စယူပြီးပထမရပောင်းတရားအတွင်းလူသန်းပေါင်းတရားကိုကိုဗစ်ကာကွယ်ဆေးချိုးပွေးရေးညီမချက်အခုကြေသွားပြီးနောက်ညီမချက်တစ်ခုထပ်ချလိုက်ပါပြီ။ကမ္ဘာပေါ်မှာကိုဗစ်ဒဏ်အများဆုံးခံခဲ့ရတဲ့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာလူသန်းတရားအထိပထမဆုံးကိုဗစ် -19 ကာကွယ်ဆေးချိုးပွေးတဲ့နိုင်ငံဖြစ်လာခဲ့ပါပြီ။နောက်နှစ်ပတ်ကြာ AP19 ကြာရင်နိုင်ငံတွင်းအရွယ်ရောက်သူအနည်းဆုံး90ရာခိုင်နှုန်းကိုဒီကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့တိုးမြှင့်လှုပ်ဆောင်နေတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကထပ်ကတိပေးလိုက်ပါတယ်။ဒီနယ်တချို့မှာကိုဗစ်ပိုးတကွဲတွေ့ရှိမှုတွေဆက်မြင့်မားနေတာကြောင့်ခက်ခက်ခက်ခဲရလာတဲ့ဒီတိုးတက်မှုတွေနောက်ပြန်မဆုတ်သွားစေဖို့လည်းအရေးကြီးနေပြီလို့သမ္မတဘိုင်ဒန်ကဆက်ပြောပါတယ်။အမေရိကန်နိုင်ငံသားတိုင်းအနေနဲ့အခုကိုဗစ်စိုက်ဆက်ရေးမှာတန်တိတ်ဆန်အပြည့်နဲ့ဆက်လက်ကြိုးပမ်းသွားဖို့လိုတယ်နောက်ဆုံးပန်းဝန်ခံဒီမှာဆက်တောင်းထားဖို့ကိုလည်းအရေးကြီးနေတယ်လို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ဒီလိုတိုးတက်မှုတွေရနိုင်ပေမဲ့အမေရိကန်ပြည်ထောင်စုနေရာတော်များများမှာယောဂါကာကွယ်စည်းကမ်းတွေရှော့ပေါ်လာတာကြောင့်ပိုးထွေသူပြန်တက်လာမှလည်းစိုးရိမ်ရတဲ့အကြောင်းကိုသမ္မတဘိုင်ဒန်နဲ့အမေရိကန် CDC ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာရူချန်ဝါလန်စကီတို့ကသတိပေးထားပါတယ်ခင်ဗျ။မြန်မာနဲ့ဆက်ဆက်ပြီးယူနန်ပြည်နယ်ဘက်မှာပိုးသစ်ပြန်တွေ့ခဲ့တဲ့တရုတ်နိုင်ငံမှာမနေ့ကတနင်္ဂနွေလုံးကိုဗစ်ပိုးသစ်တွေ့သူ26ဦးရှိခဲ့တာမို့အရင်တနေ့ကကိုဦးပဲပိုးသစ်တွေ့ခဲ့တာထက်နည်းနည်းပြန်သက်သွားပါတယ်။တရုတ်မြို့သားကျန်းမာရေးကော်မရှင်ကအခုလိုပိုးသစ်တွေ့သူစီးရင်ထုတ်ပြန်ခဲ့ရမှာပိုးသစ်တွေ့သူ9ဦးကမြန်မာနဲ့နေဆက်ကပ်နေပြီးပိုးသစ်ပြန်စတွေ့ခဲ့တဲ့ယူနန်ပြည်နယ်ရွှေလီမြို့မှာဒေတာတွေအချင်းချင်းကူးစက်တာဖြစ်တယ်လို့ဆိုပါတယ်။နောက်ထပ်ပိုးသစ်တွေ့သူ19ဦးကတော့တရုတ်ပြည်မှာကြီးဘက်မှာနိုင်ငံခြားကပဲဝင်လာတာပါလို့ဒီကော်မရှင်ကဆက်ပြောပါတယ်။တရုတ်နိုင်ငံပိုင်သတင်းဌာနကလည်းဗီဇဆိုင်ရာကျွမ်းကျင်သူတွေဆိုရာအခုရွှေလီမှာတွေ့တဲ့ဗိုင်းရပ်စ်ပိုးသစ်အမျိုးအစားကမြန်မာပြည်ဘက်ကလာတာဖြစ်ပြီးအရင်မချခင်တရုတ်ပြည်ထဲမှာအချင်းချင်းအများပြားကူးစက်ခဲ့တဲ့ပိုးမျိုးအစားနဲ့ဆက်ဆက်မှုမရှိဘူးလို့ကြေညာသွားပါတယ်။မြန်မာပြည်လာအိုစ၊ဗီယက်နမ်တို့နဲ့ပါနေဆက်ချင်းမိုင်ပေါင်း 2,500 ချိတ်နေတဲ့ယူနန်ပြည်နယ်အနေနဲ့တရားမဝင်ဝင်ဆက်မှုတွေကိုရင်ဆိုင်နေရချိန်မှာအသွာလာကန့်သတ်မှုတွေကိုလည်းပြန်ချမှတ်လာနေပါတယ်။ရွှေလီမြို့မှာဆိုရင်အိမ်တွင်းမှာပဲနေကြဖို့နဲ့မြို့ပြင်ထွက်တာကိုကန့်သတ်ထားပြီးလူစုပြုံလိုက်ကိုဗစ်ပိုးစစ်ဆေးမှုတွေလည်းလှုပ်ဆောင်ပေးနေပါတယ်။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါ။အခုချိန်ကစပြီးပြည်ဦးရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါ
။နိုင်ငံတော်ကစစ်အာဏာရှင်စန့်ကျင်ဆန္ဒပြသပိတ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဒီနေ့မှအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့ပြည်သူ9ဦးထပ်မံသေဆုံးသွားခဲ့ပါတယ်။ဒီကြောင့်ပြည်သူတွေတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အနာလိမ့်မှုစတင်တဲ့ဆန္ဒပြပွဲတွေဒီနေ့မှလည်းနိုင်ငံတော်ကမြို့လီမှာဆက်လက်ဖြစ်ပွားနေပါတယ်။ဆန္ဒပြပွဲတွေအားကောင်းနေတဲ့သတိတိုင်းမုံရွာမှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဆန္ဒပြတဲ့သူ3ယောက်ထက်မနည်းဒီနေ့စောပိုင်းမှာတည်ဆုံးခဲ့ပါတယ်။ဒီမနက်စောပိုင်းကမုံရွာမှာချီတက်ဆန္ဒပြလာတဲ့ဗမာသမိတ်စစ်ကြောင်းကိုစစ်ကောင်စီဘက်ကထုတ်ခွဲဖို့ကြိုးစားပြီးသပိတ်စစ်ကြောင်းကိုအကာအကွယ်ပေးနေတဲ့အဖွဲ့တွေနဲ့ထိတိုက်ဖြစ်ပြီးတော့ဆန္ဒပြသပိတ်ကိုအကာအကွယ်ပေးနေတဲ့အဖွဲ့တွေက၂ယောက်နဲ့ပြည်သူ၁ယောက်တနက်ကြီးထိမှန်ပြီးတော့တင်းဆုံသွားခဲ့တယ်လို့မုံရွာမြို့ကလူစားပြည်သူကိုပြောပါတယ်
။ဒီမှာသပိတ်စစ်ကြောင်းချိတက်တဲ့အင်းအိတ်တာလမ်းနဲ့ဒီဆက်မှုစုံတဝိုက်ကိုသူတို့မနဲ့အစိုးကြီးကလေးကသူတို့ကဝင်ဖြီးတယ်ပေါ့နော်။ခွင့်စည်းနဲ့ကပန်းစင်းနဲ့ကြည့်ကြမှုချက်တဲ့အခါမှာပထမဆုံးဒီဒီကူအိဆမှုဆောင်ကဒီကူတရားကောင်းထီပြီးတော့ကြာသွားတယ်အသာမနဲ့ကုန်းလာလောက်ပဲအဲဒီတော့မှဇက်တိုက်ဟိုထီတွေ့မှုတွေဖြစ်တယ်အဲ့ဒီအချိန်မှာဒီပင်မတပိတ်စစ်ကြောင်းကတော့ဒီအာဂါနီလမ်းတစ်လျှောက်မှာသူဆက်ပြီးတော့ချီတက်ပြီးတော့သွားသူစုခွဲတာအောင်မြင်သွားတယ်ဒါပေမဲ့ဒီတစ်ဖက်သိမ်းတဲ့ဒီဆမှုဆောင်ထဲမှာဝင်တဲ့အဖွဲ့အားဒီဘက်ကြောက်တာလည်းမကလည်းညံ့ပြီးတော့ပြည့်တယ်ခတ်တဲ့အခါမှာနောက်ထပ်နှစ်ယောက်ဖြစ်အလုံးမောင်းကျွန်တော်အတီးကျူရတာသုံးယောက်ကြာပါတယ်
။ဘုံရကဒီနေ့ဆန္ဒပြသပိတ်စကြောင်းမှာလူထောင်နဲ့ချီပါဝင်ခဲ့ပြီးတော့ဆန္ဒပြပွဲတွေကိုနိုင်ဝက်လောက်ပဲလုပ်ပြီးအောင်မြင်လူစုခွဲပြီးတော့အဆုံးသတ်နိုင်ခဲ့တယ်လို့ပြောပါရယ်။ ပင်မတပိတ်စစ်ကြောင်းမှာဖမ်းဆီးခံရတာတွေမရှိပေမဲ့စစ်ကောင်စီဘက်ကတော့ဖမ်းဆီးနှိမ်နင်းမှုတွေကိုတနေ့လုံးဆက်လက်လှုပ်ဆောင်နေပြီးတော့ညနေပိုင်းအထိကိုမြို့နယ်မှာပြစ်ခတ်တမ်းတွေကြားနေရတယ်လို့လည်းသူကပြောပါတယ်။ဒီညနေပိုင်းမှာနောက်ထပ်300လောက်ကတော့တိဆုံးသူဟာ9ယောက်ထပ်မင်းရှိသွားပြီဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတွေရှိတယ်လို့လည်းပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်လကျော်တဲ့အထိမုံရမြို့မှာတော့ဆန္ဒပြပွဲတွေဟာအခုချိန်ထိဆက်ပြီးတော့အားကောင်းနေသေးဖြစ်ပါတယ်။စစ်ကောင်စီဘက်ကအခုရက်ပိုင်းတွေအတွင်းအင်အားတွေတိုးချလာနေပြီးတော့မြို့ရဲ့လက်ရှိအခြေအနေကိုတော့အစိုးရမုံရမျိုးကံကအခုလိုပြောပါတယ်
။အဲကျွန်တော်တို့မုံရတစ်မျိုးလုံးနှီးပါလို့ပေါ့သူတက်ပြီးဖြန့်ချထားတယ်။တက်ပြီးဖြန့်ချထားတဲ့ကျမ်းမာကြီးတွေနဲ့ဟိုအတိကလမ်းလေးပေါ်မှာတော့သူတို့အကုန်လုံးရှိနေတယ်ပေါ့နော်။အရှိနေတယ်။ဒါပေမဲ့ဒီလမ်းတွေလမ်းရောင်လေးတွေတခြားနေရာတွေမှာတော့ဟိုတချို့နေရာတွေမှာသူကရုပ်တရက်ဝင်ဝင်ပြီးတော့ဒါအသားစီးတွေချထားတာကိုရှင်းတာတွေပါတယ်လုပ်နေရပါတော့။နောက်ပြီးညအချိန်တွေမှာလည်းသူလိုက်ပြီးတော့ဖန်တာစီးတာမျိုးတွေရှိတယ်။နောက်ကြတော့လူမှုအဖွဲ့အစည်းတွေပေါ့နော်။သူတို့အသင်းကလူတွေကိုလိုက်ပြီးတော့ဟိုဖန်စီးတာမျိုးတွေရှိချင်းနေမဲ့ဒီဘက်ကလည်းအင်အားရော့မှာတော့ပေါ့
။မန္တလေးမြို့မှာဆိုရင်လည်းဒီနေ့မနေ့စောပိုင်းကလေးကရနာဘုံတက္ကသိုလ်ကျောင်းသားကျောင်းသူတွေကအာယုံသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့တန်ခါးသပိတ်စစ်ကြောင်းလူငယ်သပိတ်စစ်ကြောင်းတွေကိုချီတက်ဆန္ဒပြခဲ့ကြပါတယ်။မဟာပူရမြို့မှာလည်းဘုရားကြီးငင်းငယ်ရေးသပိတ်၊ပညာရေးသပိတ်၊ဘာသာသားများအဖွဲ့ချုပ်သပိတ်နဲ့ရကန်းလှုပ်သားများသပိတ်တွေစုပေါင်းပြီးတော့လူတွေတောင်းတဲ့ချီပေါင်းနဲ့တပ်ပေါင်းစုသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့ဥပိ္ပဒာမိကမဲဇေတန်းမှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ချုပ်ခွဲတာကိုခံရတယ်လို့သိရပါတယ်။အဲ့လိုပြစ်ခတ်နေနေမှုရရှိနေတဲ့ကြားမှာပဲမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်တပိတ်စစ်ကြောင်းကလည်းတက္ကသိုလ်ကောလိပ်ဆရာဆရာမတွေနဲ့ပူးပေါင်းပြီးတော့ညနေပိုင်းမှာဒုတိယကြိမ်ဖြတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်မွန်ပြည်နယ်တထုံမြို့ကဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလူမျိုးရေးတွေကပြစ်ခတ်နေနေတာကြောင့်တယောက်ကြီးဆုံးခဲ့တယ်လို့အဘိုးမျိုးကဒီနေ့ဆန္ဒပြပွဲအတွက်မှာလည်းနောက်ထပ်တစ်ယောက်ပြီးဆုံးခဲ့တယ်လို့သိရပါတယ်။ရန်ကုန်မှာတော့အင်းစိန်မြို့နယ်မှာဒီနေ့မနက်၈နာရီကလူငယ်တွေလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပြီးတော့အလုံးမှာလည်းဆန္ဒပြတာတွေရှိခဲ့ပါတယ်။ဒါပြင်နေပြီးတော့ပြင်မနာနဲ့ကချင်ပြည်နယ်မိုးကောင်းမြို့တွေမှာတော့အာယုံသပိတ်တွေကိုဆင်နွှဲခဲ့ကြပြီးမကွေးတိုင်းအောင်လံနဲ့ကမ္မမြို့နယ်တွေမှာလည်းရေချောင်းသပိတ်တွေကိုဆင်နွှဲခဲ့ကြပါတယ်။ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်အာဏာသိမ်းရင်ကစပြီးတော့နိုင်ငံတော်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အခုချိန်ထိသေဆုံးသူဦးရေဟာ950ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါတောင်ကိုရီးယားနိုင်ငံကွမ်မြောင်မြို့တော်ဝင်ဦးဆောင်တဲ့အမျိုးသူမျိုးသားတွေနဲ့ចောင်းသားတွေဟာမြန်မာဒီမိုကရေစီရေထောက်ခံအားပေးတဲ့အနေနဲ့ကိုရီးယားရောက်မြန်မာရေလှုပ်ရှားသူတွေကိုဖိတ်ခေါ်ပြီးမြမတော်လန်ရဲ့ရန်ပုံငွေလှူဒန်းခဲ့ကြအောင်ပြောပြပေးပါမယ်ရှင်ကျမခွာညိုပါဒီနေ့ဧဒီလ3ရက်နေ့မှာဂွမ်မြောင်မြို့တော်ဝင်ဖတ်စုံဝန်ကကိုရီးယားဝန်ငွေ30ကိုမြမအရေးတက်ကြွလှုပ်ရှားသူတွေစီကိုအလှမေးထည့်ဝင်ခဲ့တာပါသတင်းစာရှင်းလင်းပွဲလည်းပါတဲ့ဒီအခါမှာမြို့တော်ဝန်ကသူတို့အနေနဲ့မြမပြည်သူတွေနဲ့တသားတည်းရှိနေကြောင်းပြသတဲ့အနေနဲ့အခုလိုလှူဒန်းတာဖြစ်တဲ့လို့ပြောခဲ့တဲ့အကြောင်းဒီခန်းသားကိုတက်ရောက်ခဲ့သူကိုရီးယားနိုင်ငံရောက်မြမအရေးဥဆောင်လှုပ်ရှားနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီယုံရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရနိုင်ထွန်းကအခုလိုပြောပါတယ်
။ဒီလိုကွန်မြောင်မျိုးစုံသူမျိုးတော်သားတွေကနေပြီးတော့မြန်မာနိုင်ငံမှာဆက်လာတင်းနေကြတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီအတွက်လှုပ်ရှားနေကြတဲ့မြန်မာနိုင်ငံနိုင်ငံသားတွေကျွန်တော်တို့ကိုလူတက်နိုင်လို့သူတန်းရည်နဲ့သူတန်းရည်ရဲ့အကြောင်းရင်းကိုလည်းသူတို့နေတာခါးခါးတွေကိုလည်းတော့ပြီးတော့ဒီလိုတပါစီကိုကျွန်တော်တို့လမ်းကြောင်းကြပါလေ။ခါးကြောင်းကြတဲ့ဒီနေ့ကျွန်တော်တို့ကိုရီးယားပြည်သားဆက်တော်ချင်းနဲ့ဆယ်နိုင်ကြီးကအတူတူအပြင်ခါးခါးတွေချင်းမှပြီးတော့ကျွန်တော်တို့လည်းခရစ်စုံနဲ့တော်တို့အာဘိစရာကြီးပြောရင်ကိုရီးယားနိုင်ငံရဲ့ရင်းတော်ဆက်စားရှင်တောင်းပန်နေခဲ့ဦးလေ။ဆက်စားရှင်တွေကိုလည်းပြည့်တွန်းနေခဲ့ဦးလေ။အပြေတို့တွေဖြစ်ခဲ့ရင်ဒီချိကတောင်ကတက်တဲ့ကြုံမှုတွေခံစားရရင်အားစီးတွေနှိမ့်ဆက်တွေဆိုရတယ်ကျိုးပါလောင်းသူတို့ပါပြုတ်ုံရတဲ့ကြုံကသူတို့ဒီချင်းနဲ့အသေးလေးနဲ့ချက်ချူချက်မြတ်သူကိုကျစားစိတ်ရှိပါရဲ့ဆိုတဲ့အကြောင်းသူပြောပြီးတော့ကျွန်တော်စီကိုကြောင်တော်နိုင်ပြေရောင်းနေသူတို့ကလည်းခါးခါမျိုးဖြစ်ပါရဲ့ခင်ဗျာ
ပြီးခဲ့တဲ့လတည်းကပဲကိုရီးယားလွှတ်တော်အမတ်18ဦးဟာပြည်တော်စုလွှတ်တော်ကိုစားပြုဥဆောင်တဦးဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဖုန်းကတဆင်စကားပြောဆိုခဲ့တာ တောင်ကိုရီးယားဝန်ကြီးချုပ်ကမြန်မာအသံမက်ကိုခေါ်ယူသတိပေးတာရဲ့နောက်မှာဒါဟာတတိယမြောက်ကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းကဩဇာတက္ကမရှိသူတဦးမြန်မာဒီမိုကရေစီအရေးနဲ့အကြမ်းမဖက်အာဏာပြန်ဆန်ရေးအပေါ်မှာအလေးထားကြောင်းပြသလာတာဖြစ်ပါတယ်။ဒါ့အပြင်မြန်မာပြည်မှာဖွင့်ထားတဲ့ကိုရီးယားဘန်တွေအနေနဲ့ရှင်းဟန်ဘန်ကဌာနေမြန်မာဝန်ထမ်းမတ်ဆုစုကြည်သိဆုံးမှုနဲ့ပတ်သက်လို့လည်းမြန်မာပြည်ကလာတဲ့သတင်းတွေကိုတောင်ကိုရီးယားသတင်းတွေမှာချက်ချင်းရေးသားထုတ်လွှင့်ခဲ့ကြတယ်လို့လည်းသူကပြောပါတယ်။
ကိုရီးယားနိုင်ငံကနေပြီးတော့ပိုင်တဲ့ကုမ္ပဏီဖြစ်တဲ့အတွက်ကြောင့်မလို့အစီအစဉ်တွေပါသူအတူတူတွေဖြစ်နေသိရမယ်ခဲ့မစင်းမှုဆိုလို့ရှိရင်လာတာမပြေးတာလို့တော့လူကနေချုပ်ချုပ်မာလို့ပေါ့သဘောမျိုးရှိတော့စာထဲမှာအရေးစားရရှိကြတယ်ဆိုကြောင့်မလို့ကဲအခုလိုချိုးစိုးကနေကြာရှိတဲ့အခါမှာသူ့ကိုကြည့်ဝါတယ်ဖြူဝါတယ်သူတက်တဲ့စိုးဝါကြီးဖြစ်တယ်ပေါ့ဗျာအဲ့တော့ပြန်ပြီးတော့ကျွန်တော်တို့ဘဝနဲ့တွေ့ပြီးတော့တူချာကြည့်မယ်ဆိုလို့ရှိရင်တော့ဒီကတောင်းဝင်ရှိတဲ့သူကရှမ်းပန်ကုမ္ပဏီကရရှိကြတဲ့ဒီပုံကိုသွားပြီးတော့ကူညီတာပေါ့ဗျာ
အခုလိုနိုင်ငံရေးအတိုင်းဝိုင်းကသာမကကိုရီးယားနိုင်ငံသားတွေဟာမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆာမှုကိုထောက်ခံကြတဲ့အကြောင်းကိုလည်းသူကအခုလိုပြောပါတယ်
အဲ့တော့လည်းဆိုတော့ clearly ဆိုလို့ရှိရင်သူတို့ကိုယ်နဲ့သူတို့ဇနီးနဲ့မြန်မာဘာသာကိုသူကြောင့်ရေးပြီးတော့မြန်မာအာကျင်းသားပါအာမြန်မာကျွန်တော်တို့အတူတူစကားရှိပါသည်အဲ့လိုမျိုးစာတန်းတွေရေးပြီးတော့ကလေးတွေကဘာနေရောအပိနေတာလည်းရှိတယ်နောက်ပြီးတော့ပြည်သားကျွန်တော်ဘက်ကကိုရီးယားလည်းကျွန်တော်တို့မြန်မာဒီမိုစီရေးတို့ကိုအပိတာရှိတယ်နောက်နိုင်ငံရေးတိုင်းဝိုင်းအစစ်အစစ်ကလည်းကျွန်တော်တို့မြန်မာနိုင်ငံဒီမိုစီရေးကိုအပိတာရှိပါတယ်တော့ဝင်တန်းနဲ့အဆင့်မျိုးမျိုးပါလေကျွန်တော်ဒီမှာညကြီးဟာပြီလို့ရှိလို့ပြည့်ကိုရီးယားမဟာရာဖုံးတော်ကြီးတွေအပါအဝင်ကိုရီးယားဖက်ရှာဖုံးတော်ကြီးတွေအစိုးရပါဗျာဒါကြောင့်ဒီမှာဒီမူစီကြီးကိုတက်ကြွသွားရင်အပိနေတော့ကျွန်တော်ပြည့်ရှိရပါတယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံဟာမြမအရေးကိုထောက်ခံရမှာနိုင်ငံရေးအတိုင်းဝိုင်းကဩဇာတက္ကမကြီးမားသူတွေသာမကအမှုပညာရှင်တွေပါဝင်ဘာသာစုံအတိုင်းဝိုင်းပါမကျန်အလှော်စုံကပါဝင်နေတာဖြစ်ကြောင်းလဲကိုရနိုင်ထွန်းကပြောပြခဲ့တာပါရှင
်မြမဆင့်ချိုရေးကောင်းစီကဧပြီလတစ်လလုံးအပြစ်ခတ်ရဲစဲထားကြောင်းကြေညာထားပေမဲ့တရင်မျိုးသားအစီယုံထိ ंछ ုပ်ထားတဲ့တထုံခရိုင်တထုံမြို့နယ်အတွင်းမှာတော့လက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေကြောင်း KNU ဘက်ကပြောပါရယ်ဒီသတင်းကိုကျွန်မမအေးမှတင်ဆက်ပေးပါမယ်တရင်မျိုးသားအစီယုံ KNU ထိ ंछ ုပ်တဲ့တထုံခရိုင်ထိ ंछ ုပ်နယ်မြေအတွင်းကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်အောက်ခံတပ်တွေဖြစ်တဲ့စကကရှစ်ရှေ့လန်းတမဌာနချုပ်ကနေဒေသခံလူတွေနေထိုင်နေတဲ့နေရာတွေကိုဧပြီလ၂ရက်နေ့ကတရားမစင်မမလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရပြီးခြေလက်ဆေးပေးခန်းနဲ့အဆောက်အဦတွေပျက်စီးသွားတယ်ဆိုပြီး KNU တပ်မ၅ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေးတို့ကပြောပါတယ်
။ပြည်နယ်တော်မှာလက်ရှိတယ်နောက်ပြီးတော့တင်ညာကဒီဟိုတလောက်ခုပေါ့နော်အဲဒီမှာတင်ညာဖြစ်တယ်လို့ပြောတယ်။ဟုတ်တယ်အဲ့ဒါတော့ဘယ်လိုတော့အပြစ်ခရဆဲထားတယ်လို့တော့ပြောတာပဲဒါနဲ့ဘုံမီကြီးမှတတော့သူတို့ကတိုက်ပွဲညာတော့သူတို့ဖြစ်နေတာပဲဒီလိုဆိုတော့တို့ဒီပြောမှာတို့ဒီတို့ရဲ့စရဲ့လှုပ်ရှားမှုပုံမှာပေါ့နော်
ဟုတ်ကဲ့
စရဲ့လှုပ်ရှားမှုပုံမှာအဲ့ဒါဖြစ်လာတာပဲဖြစ်တယ်တို့စကနေပြီးတော့ပြခါရဆဲတယ်ဆိုပြီးတော့မှတို့ဟိုအင်းချင်းနေတယ်တို့ရှိတော့အဲ့လိုမျိုးဖြစ်မှာမဟုတ်တော့ဘူးဒါနဲ့တို့ကပြခါရဆဲတယ်ဆိုတော့စရဲ့လှုပ်ရှားလာတယ်ဆိုတော့ဒါဖြစ်ဖြစ်မဟုတ်တော့ဖြစ်နေဖြစ်လာနေတဲ့အခြေအနေပဲရှိတာပေါ့နော
်ပထုံမြို့နယ်မတ်ချကြီးပါအုပ်စုဖားတိန်ကြီးပါကအသက်28နှစ်အရွယ်ရွာသားတဦးလက်နက်ကြီးနဲ့ထိမှန်ခဲ့တယ်လို့ကြောက်တောင်ကြီးနဲ့အုပ်စုကြောက်တောင်ရွာလေးရွာမှာရှိတဲ့စောက်လုတ်စဲလူနေအိမ်အဆောက်အဦတချို့နဲ့ KNU ကကျန်းမာရေးဝန်ဆောင်မှုပေးနေတဲ့စေကံလည်းပျက်စီးသွားတယ်ဆိုပြီး KNU ဘက်ကပြောပါတယ်တထုံခရိုင်နယ်ကဤရဲ့ကြီးရွာအုပ်စုဤရဲ့ကြီးနဲ့အုပ်စုဤရဲ့လေးရွာနဲ့ရွာကြီးတို့အကြားမှာလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်အလားတူ KNU တက်မှာငါနည်းမြေတဲကိုတော့လေရင်နေအကြကြီးပြန်တန်းပြီးပြစ်မှတ်ရှာဖွေတာမျိုးတွေလုပ်နေတာကြောင့်ဒါဟာချင်းချောက်မှုတွေဖြစ်နေတယ်လို့လဲပုံမှုစောကလေးတို့ကပြောပြပါတယ
်မနေ့ကဟိုတနေ့ကလည်းပဲလေရင်တော့လာတယ်ဒါပေမဲ့ပြည်တာတော့မရှိတော့ဘူးသူတို့ဒီလိုပဲလာဝဲနေပြီးတော့မှဟိုပြန်သွားတယ်အဲ့လိုဒါပေမဲ့အခြေရတော်တော်ကြတာဘူးလာပြီးတော့ဝဲပြန်တယ်ပြောတယ်ဒီအဲ့ဒါလာဝဲတယ်ဆိုတော့သူတို့ချင်းချောက်တဲ့သဘောပဲဖြစ်မှာပေါ့နော်သူတို့ကဟိုပြောတာကတော့သူအပြစ်ခရဆဲရေးလောက်ထားတယ်ဒါနဲ့လီနေကနေပြီးတော့မှသူတို့လာပြီးတော့အဲ့လိုပြန်ဝဲပြီးတော့ထားတဲ့နေရာကိုရှာတယ်တော့ဟိုလူတို့ကိုချိတ်ဖောက်တယ်အဲ့လိုမျိုးဖြစ်တဲ့ပုံမှာဒါသူတို့ရဲ့အပြစ်ခရဆဲရေးဆိုတဲ့ဟာကအစာရက်ပုံမှာပဲရှိတယ်လို့ကျွန်တော်ကအဲ့လိုပဲအယူဆနေတယ
် K KNU ก็รอตอกจานี่ก็จริงๆจะทุบเปลี่ยนมาเล่นแม่ปีดูฤดูอาจารย์เสร็จลงแยกฤดูนี่แหละตําหรอกู
ချက်အပြင်းလက်နဲ့ဒီလက်နဲ့ဒီလက်နဲ့ငယ်ဒီလူတက်နီးပညာတွေရက်တိုက်လေရင်တွေရောင်းချပေးတာတွေကိုပိတ်ဆို့ပေးဖို့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်ရှင်။ဒီမှာဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကျံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာဒေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် ဗမ်းမီဆက်ဗီယိုညူးစ်ဒေါ့ကောင်ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ဖေ့စ်ဘွတ်အသုံးပြုရတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တဲ့အစာရေးတဲ့အခါမှာလည်းဖေ့စ်ဘွတ်စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ဖေ့စ်ဘွတ်မှာဗီယိုညမာပိုင်းစာမျက်နှာဖြစ်တဲ့ဗီယိုဗမ်းမီဆက်ညူးဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီ
မင်္ဂလာပါခင်ဗျ2020နိုဘာလရွေးကောက်ပွဲမှာရွေးချက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ CRPH လွှတ်တော်ကိုယ်စားပြုကော်မတီကတော့2008ဖွဲ့စည်းပုံခြေခံဥပဒေကိုအပြီးတိုင်ဖျက်သိမ်းလိုက်တဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းမှာကြေညာခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တွင်ကထူးခြားဖြစ်ရပ်တွေနဲ့နိုင်ငံတကာတုံ့ပြန်ချက်တွေကိုတော့ဗိုက်တန့်စင်ကပြောပြပြီးပါမယ
်
ဖေဗရီလစကတည်းကဆရာနာတင်းပြီးတော့အရက်သားအစိုးရအဖွဲ့ဝင်တွေဖန်စီချုံတောင်တချို့ဆိုရင်အသက်ဆုံးရှုံးရသလိုအရက်သားပြည်သူတွေလည်းအသက်အိုးအိမ်ဆုံးရှုံးမှုတွေများလာတဲ့ကာလနှစ်လကြာပြီးတဲ့နောက်မှာတော့ပြီးခဲ့တဲ့မတ်လ31ရက်နေ့ဗိုလ်တူးနေ့မှာအရင်စစ်ဆိုရအတီးပြုခဲ့တဲ့2008ဖွဲ့စည်းပုံခြေကဥပဒေကိုအပြီးသတ်ဖျက်သိမ်းလိုက်ပြီးဖြစ်တဲ့အကြောင်းပြောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကြေညာလိုက်ပါတယ်2008ဖွဲ့စည်းပုံခြေကဥပဒေအရလွှတ်တော်မှာစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်ခွင့်ရှိပြီးတော့စစ်တပ်ကိုယ်စားလှယ်တွေအခိုင်မြဲအောင်လို့လုပ်ပေးထားတာလည်းဖြစ်တယ်ဒါကြောင့် NLG အရသာဆွေရလက်ချက်မှာလည်းဒီအခြေခံဥပဒေကြောင့်ဒီအိုကရေစီနေချာမူဝါဒရေးရာပြောင်းလဲမှုတွေလှုပ်ဆောင်ဖို့ခက်ခဲခဲ့ပြီးတော့ဒီဥပဒေကိုပြင်မလားဖြတ်မလားဆိုတဲ့အငင်းပွားမှုတွေရှိခဲ့တာကဒီအခုနောက်ဆုံးအာဏာသိမ်းခံရပြီးတဲ့နောက်မှာတော့ CRPH ကအခြေခံဥပဒေကိုဖျက်သိမ်းတဲ့အကြောင်းကြေညာခဲ့တာပါဒီလိုပြောင်းစုလွှတ်တော်ကိုစားပြုကော်မတီ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းတဲ့အကြောင်းကြေညာခဲ့ပြီးတဲ့နောက်တနည်းမှာပဲနိုင်ငံအနှံ့ဆန္ဒပြပွဲတွေမှာဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ခဲ့ကြပါတယ်ဒီလိုအခြေခံဥပဒေဖြတ်သိမ်းတဲ့ဒီနေ့ရက်မှာပဲပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကမတ်လ31ရက်နေ့နေ့စွဲနဲ့ Federal Democracy ပြည်ညင်စာရင်းကိုထုတ်ပြန်လိုက်ပါတယ်။အခြေခံဥပဒေဖြတ်သိမ်းထားတဲ့ကြားကာလမှာစီမံအုပ်ချုပ်မှုအတွက်ရောနောင်နာခဲ့အခြေခံမှုချမှတ်ဖို့အတွက်ပါရည်ရွယ်ပြီးတော့ CRPH ကပြည်ညင်စာရင်းကိုထုတ်ပြန်လာလေဖြစ်ပါလိမ့်။မြန်မာနိုင်ငံကဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံတကာရဲ့ပြီးခဲ့တဲ့သတင်းပတ်တွင်မှာတုံ့ပြန်မှုတွေကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုဖြည့်ဆည်းနိုင်ရေးမတ်လ31ရက်နေ့နောက်ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးပွဲကျင်းပခဲ့တာမှာတော့တရုတ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်မြန်မာစစ်တပ်ကိုတန်ဖြတ်အရေးယူမဲ့ဆုံးဖြတ်ချက်မချနိုင်ဘဲနဲ့အစည်းအဝေးပွဲကိုအဆုံးသတ်ခဲ့ရပါတယ်တိုင်းမဲ့လေမြန်မာနိုင်ငံအတွင်းကအခြေအနေတွေတစတဲ့တစဆိုးရွားလာနေရကြောင်းဒေသအတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုထိခိုက်လာတဲ့ကိစ္စရဲ့ဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းရွှေတော်ဘုကနာကတင်ပြခဲ့တဲ့အကြောင်းလုံခြုံရေးကောင်စီအရေးပေါ်စီဝေးပွဲကိုကမကထာပြုပြီးတော့ခေါ်ယူခဲ့တဲ့ကုလသမဂ္ဂဆိုင်ရာဒီတဲ့အမြဲတမ်းကိုယ်စားလှယ်ဘာဘရာဝုဒ်ဘတ်ကပြောပါတယ
် The United Kingdom is appalled and condemns in the strongest terms the actions of the Tatmadaw in killing its own people
ဒီလောက်ရပေါ်မှာပြည်ပြည်နေနဲ့အမတမအံ့အားသင့်ရပြီးတော့ကိုယ့်ပြည်သူတွေကိုတတ်ဖြတ်နေတဲ့စစ်တပ်ကိုပြည်ပြည်နေနဲ့အပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုတ်ချပါတယ်စစ်တပ်ရဲ့ဒီလောက်ရဟာလုံးဝကိုလက်ခံနိုင်ကြမရှိတာကြောင့်နိုင်ငံတကာအပိုင်ဝန်ကပြင်းထန်တဲ့သတင်းစကားပေးဖို့လိုအပ်ပါရဲ့ရှင်
မြန်မာစစ်တပ်ကိုတန်ခတ်ရေးယူရေးဆုံးရှုံးကောင်စီမှအားလုံးရဲ့တင်းကြီးတင်းကျပ်တဲ့သဘောတူညီချက်မရနိုင်လို့ဆုံးဖြတ်ချက်မချနိုင်ခဲ့ပေမဲ့အမေရိကန်ဆိုရည်နဲ့စစ်ကောင်စီကိုပုံမှန်ပြင်းထန်တဲ့ရေးယူမှုတွေထပ်မံပြီးတော့ချမှတ်သွားဖို့စဉ်းစားနေတဲ့အကြောင်းလုံခြုံရေးကောင်စီစီဝေပွဲပထမပိုင်းအပြီးမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နက်သောမတ်စကရင်းဖီးလ်ကသတင်းတော်တွေကိုပြောပြပါတယ်
။ On Myanmar, I mean we're still reviewing that situation, it's a work in progress.
ဒီမှာနိုင်ငံရဲ့အခြေအနေကိုတုံ့ပြန်နေသေးပါဒီမှာအစိုးရနဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်အစိုးရကယာယီဆိုင်နိုင်မယ်ဆိုတဲ့ဆုံးဖြတ်ချက်အကောင့်ထဲပို့နိုင်ခဲ့ပါတယ်စစ်တပ်ကနောက်ဆုတ်သွားပြီးဒီမိုကရေစီနည်းရတင်မြောက်ထားတဲ့အစိုးရနေရာမှန်ပြန်ရဖို့မျှော်လင့်ပါတယ်တကယ်လို့ဒီလိုမဖြစ်လာပဲပြည်သူတွေအပေါ်စစ်တပ်ကတိုက်ခိုက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့ဒီထက်မကတံပြန်မှုတွေလုပ်ဖို့စဉ်းစားရပါလိမ့်မယ
်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကအရေးယူနိုင်ဖို့အခက်အခဲရှိတယ်လို့ဒီစီးပွားပွဲကိုတက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ထော်မန်ဒူးစတာ CEO ကိုပြောပါတယ
် I certainly think that there needs to be action taken.
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညွတ်ညွတ်နဲ့ဆုံးဖြတ်ရေးယူဆောင်ရွက်ဖို့လိုအပ်နေတယ်လို့တောင်းဆိုကြောင်းကုလသမဂ္ဂမှုချုပ်ကပြောထားပါတယ်။အဲ့ဒီအတိုင်းဆောင်ရွက်ဖို့ဆိုရင်အသေးစားဆုံးနဲ့အကောင်းဆုံးနည်းလမ်းကတော့လုံခြုံရေးကောင်စီမှာပဲရှိနေတာပါ။အတူပီပြဋ္ဌာန်းချက်ရဲ့အောက်မှာနိုင်ငံတကာနိုင်ငံဟာမိမိရဲ့ပြည်သူတွေကိုအကာအကွယ်မပေးနိုင်ပါကဒါမှမဟုတ်ပြည်သူတွေကိုရရဆက်ဆက်ဖိနှိပ်မှုတွေကနေအကာအကွယ်မပေးနိုင်ပါကနိုင်ငံကအတိုင်းအဝိုင်းအနေနဲ့ဝေရောက်ဆောင်ရွက်ဖို့တာဝန်ရှိပါတယ်။ဒီတော့ဒီအခြေအနေတွေဟာမြန်မာနိုင်ငံမှာဖြစ်နေတယ်ဆိုတာရှင်းပါတယ
်ကုလသမဂ္ဂတဲ့နိုင်ငံကအတိုင်းဝန်းကအရေးယူမှုတွေချမှတ်ဆောင်ရွက်ရင်လည်းမြန်မာပြည်သူတွေကိုမထိခိုက်စေဖို့လိုတယ်ဆိုပြီးတော့တော်မန်နျူးစ်ကပြောသွားတာဖြစ်ပါတယ်ရှင
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်ရှင်ပေါ့ကတ်အစီအစဉ်ကနေဆက်ဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေနှိမ့်ချလာတာနဲ့အတူလူမှုကူညီကဲ့သို့ရင်စေတနာဝန်ထမ်းတွေရဲ့အသက်ဟာချိုးတန်းလျှောက်နေရတယ်လို့ဖြစ်နေပြီဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့ကကဲ့သို့ရင်ဝန်ထမ်းတွေကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်ချက်တွေကိုလည်းနှိမ့်ချရပါပြီ။ကျန်းမာရေးမှာဖန်စီခံရတာမျိုးရှိသလိုအချင်းကြခံနေရသူတွေလည်းရှိပါတယ်။ဒါကြောင့်ပြည်တော်ဘာဟုကူညီဖို့ကြိုးစားရင်ကိုယ်တိုင်ချင်းချောက်တာတွေခံနေရတဲ့ဝန်ကြီးတွေကစီရင်နာဝန်ထမ်းတွေဒေသခံတွေနဲ့ဒို့အတန်ကစကားပြောကြည့်ခဲ့ပါတယ်။ဒီဆောင်မကိုဒို့အတန်နဲ့ Go News Agency ကိုပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။အားသာပိုင်နဲ့ဆွဲနိုင်ဆိုပြီးတော့ဟုတ်လား။အားသာပိုင်ကတည်တာနဲ့ဆောင်းနေတာနဲ့ချီတယ်ဗျာ။ဒီမျိုးတော့တစ်ခါကံတွေကလည်းအလုပ်ပဲပါအောင်အမီရပါတယ်ပြောတော့ဟာတော့ဒီနေ့နိုင်တယ်ပုံမှန်တရားရှိတဲ့ဆက်တောင်းလို့ရှိပြီပဲဆောင်းကြပါလို့ဆိုပါတော့
ပြိုင်တာစေတနာဝန်ထမ်းအလောက်လောက်လာတာရှင်းနှစ်ကျော်လာပြီဖြစ်တဲ့ကြိုက်ခမီမျိုးလူမှုကင်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ခံဖြစ်ပါတယ်သူ့အတွေ့အကြုံရဖြတ်သန်းလာတဲ့ကာလတွေမှာလူနာပို့ဆောင်ပေးတာတွေကုသပေးတာတွေလှူဆောင်ပေးနေရင်စစ်ဆေးအေးအေးခံရတာတွေကျန်းဖက်ခံရတာတွေတခါမှမကြုံဘူးခဲ့ပါဘူးအခုတော့သူတို့အဖွဲ့ထဲကစေတနာဝန်ထမ်းနှစ်ဦးဟာဖမ်းဆီးထောင်ချခံလိုက်ရပါပြီဒီကရဲမတ်လ10ရက်နေ့ကပေါ်တိလူနာတူကိုမော်လမြိုင်စစ်ဆေးရုံတို့ပို့ပြီးအပြန်ည8နာရီ10မိနစ်ဝန်းကျင်ခန့်မှာကားစီဖြစ်နေစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းကိုစစ်တပ်ရဲ့လက်နက်ကင်တွေကစစ်ဆေးခဲ့ပြီးဖမ်းဆီးခဲ့ပါတယ်ဖန်စီခံရစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းထဲမှာနိုင်ငံရေးတပ်ပုံစာသားတွေတွေ့ရှိတယ်ဆိုပြီးတရားစွဲဆိုခံရတာလို့ င်းတော်ဝင်ရှိသူကဆိုပါတယ်။နောက်ဥစလုံးကိုပုံမှန်၁၈နဲ့ဆွဲချက်တင်ခံရတာမို့တံပြူစင်းမျိုးနဲ့တရားရုံးမှာထောင်နှံတလားစီချမှတ်ခံရတာပါ။အခုဆိုရင်သူတို့ထောင်ထဲရောက်သွားတာ15ရက်ကျော်နေပါပြီ။လူနာတင်ရင်တွေနေပက်သွားလာရမှာရဲစခန်းထောက်ခံစာဆေးရုံမှလွှဲစာပင်စရာမုံမှလက်ခံကြောင်ကားနံပါတ်အတင်းအဖွဲအညီအမှန်တကယ်တွားရောက်ပြသခဲ့ကြောင်ထောက်ခံစာအပြည့်စုံရှိပေမဲ့စစ်စေးမေးမြန်းခြင်းမရှိဘဲဖမ်းဆီးခံခဲ့ရတာပါဒေါတာနဲ့စကားပြောဖြစ်ခဲ့တဲ့စေတနာဝန်ထမ်းကတော့အခုဆိုတခုခုလုပ်မယ်ဆိုရင်နှစ်ကြိမ်လောက်စဉ်းစားနေရတယ်လို့ပြောပါဗျာအချိန
်မှာသူကမဖြစ်ပါနဲ့ဆိုတော့ညတဲ့သွားနိုင်တဲ့ကံတိရမရှိဘူးသူကသွားရှိတော့အပြင်ကားလည်းမသွားရဘူးနော်လေဒီဘက်ဆိုတော့အပြင်ကားကိုနားရဖို့သွားရတယ်ဒီကဘက်ကလည်းအဲ့ဒါပြတ်တက်လာပြီလို့ဆိုရင်တော့ရှင်းကားလည်းသွားရင်ဆက်နေဆက်ရှိတော့ဒီလိုစားတော့ဆက်ရတာပေါ့ရှိတယ်
ရသဒကြီးပုံမှန်တရှိရှိအရာပြည်သူဝန်ထမ်းကထုတ်ပြန်တဲ့အများပြည်သူနဲ့တက်ဆိုင်တဲ့အမိတ်ကိုဖိဆန်ရင်တလအထိအလုံးမဲ့ထောင်ရန်ဖြစ်စေတန်ငွေ2000ဖြစ်စေတန်နှစ်ရက်လုံးဖြစ်စေချမှတ်ခံရမယ်လို့သိရပါတယ်။ကြိုက်ကမိမျိုးကအဲ့ဒီပရဟိတစေတနာဝန်ထမ်းနှစ်ဦးဖမ်းခံရပြီးတဲ့နောက်ပိုင်းမွန်ပြည်နယ်ဘက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လူနာပို့ဆောင်ရမှာအဖွဲ့သားတွေရဲ့လုံခြုံရေးကိုထက်သွင်းစဉ်းစားရမယ့်အခြေအနေကိုဖြစ်လာစေပါတယ်။ညမထက်ရပုံမှန်တိလေးလေးကြောင့်ညဘက်အရေးပေါ်လူနာတွေကိုအရင်လို24နာရီမပို့ဆောင်နိုင်တော့ပါဘူး။ပုံမှန်တိလေးလေးညမထက်ရအမိတ်ကိုမြန်မာနိုင်ငံအတွင်းတချို့မြို့နယ်တွေကလွှဲရင်းမွန်ပြည်နယ်ကမြို့နယ်တွေအပါအဝင်မြို့နယ်အများအပြားမှာထုတ်ပြန်ထားတာပါ
။ဒုံခဲတဲ့10ရက်လောက်ကကျွန်တော်တို့အသင်းကရန်ကုန်လူနာပို့ပြန်လာ7နာရီ20လောက်ပါပဲဒီကျွန်တော်တို့ဒီကားညနာအဝိုင်းမှာကျွန်တော်တို့ဖွဲ့တွေကိုလည်းအစစ်အစစ်ခံရတယ်။ကားဒီလိုနဲ့စစ်သေးခံရတယ်ပြီးတော့ကျွန်တော်ရင်မောင်းနေရဲ့ဖုံးလေးပါရတယ်စစ်သေးခံ
မော်လျံမျိုးပေါ်ကလူမှုကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူတို့ဖြစ်ပါတယ်သူလည်းပဲကယ်ဆယ်ရေးလုပ်ငန်းတွေရှေ့ဆက်သွားနိုင်ဖို့စဉ်းစားချင့်ချိန်နေရတာပါ
ချိန်နိုင်မထိုးခင်လူနာတပုတ်မယ်အမိပြန်ရောက်ပြန်မယ်ခီးစဉ်ဒီလူနာမျိုးတွေကိုပဲကျွန်တော်ပို့ဆောင်ပြီးတော့တယ်ဒီလို9နာရီခွဲကြော်ဝါလောက်မှဆိုရင်ကျွန်တော်ပို့ရမယ်ချိန်နိုင်ပြန်မရောက်နိုင်ဆိုရင်ဘယ်လူနာခီးစဉ်မှာကျွန်တော်မပို့တော့မှလည်းအထက်ကိန်းနဲ့ရင်ဆိုင်ရတယ်အခုနောက်ဝီခုကကျွန်တော်ဒီညပိုင်းပေါ့နော်အများဆုံးညပိုင်းကျွန်တော်တို့အခုညတောင်းတာကတော့ဒီကျွန်တော်တို့ဒီ violet လူနာရှင်တော့မွေးလူနာအများဆုံးအခုညတောင်းတယ်မွေးလူနာတွေအခုညတောင်းတဲ့ကျွန်တော်တို့ဒီမကူညီတယ်ပေါ့နော်အဲ့ဒါတော့တော်တော်လေးကိုခက်ခက်ခဲကျွန်တော်ရင်ဆိုင်ရ
အခုလို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေစေတနာဝန်ထမ်းတွေနဲ့လူနာတင်ကာစသည်တို့ကိုအကြံဖက်အောက်စုကပြတ်မှတ်ထားစစ်ဆေးတာတွေဖမ်းဆီးတာတွေဖျက်ဆီးတာတွေကိုဖေဖော်ဝါရီလတတိယပတ်လောက်ကလေးကလုပ်နေတာပါကျမရေးစောက်ရှောက်မှုပေးနေသူဖြစ်ကြောင်းထင်ရှားတဲ့အမှတ်အသားပါပေမဲ့စေတနာဝန်ထမ်းတွေကိုတနက်နေ့ချိန်နဲ့တပ်ပုံကနေမျက်မြင်ထင်ရှားမြင်လာခဲ့ရတာအဲ့ဒီနောက်ပိုင်းမှာမြောက်ကလာပါကစန္ဒပြပွဲတွေကိုဆေးအထောက်အကူပေးနေတဲ့စေတနာဝန်ထမ်းတွေကိုရိုက်နှက်ပြစ်ခတ်ဖမ်းဆီးတည်အထိဖြစ်ခဲ့ပါတယ်။မန္တလေးမှာဆိုရင်လည်းပရဟိတအဖွဲ့တစ်ခုရဲ့ကားနဲ့ပစ္စည်းတွေကိုဖျက်ဆီးခဲ့တယ်လို့အဖွဲ့ဝင်တွေကလည်းရိုက်နှက်ခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာအသင်းကကူညီပေးရေးလုပ်နေတဲ့လုပ်ငန်းတွေရပ်နားခဲ့ရပါတယ်။ဒါအပြင်လှိုင်းနာရဘက်မှာလည်းစစ်ဝတ်နေရေးအခက်အခဲဖြစ်နေတဲ့ကျူးကျော်ရပ်ကွက်ထဲမှာနေထိုင်နေတဲ့လူတချို့တွေကိုတောင်းရောက်လူတန်းတဲ့ပရဟိတအဖွဲ့တစ်ခုကိုဖမ်းဆီးခေါ်ဆောင်ပြီးဖမ်းဆီးခဲ့တဲ့ကားပဲဖျက်ဆီးခံခဲ့ရတယ်လို့အသင်းကထုတ်ပြန်ထားပါတယ်။ပရဟိတရုံးခန်းတစ်ခုကိုဝင်ရောက်ပြီးရှာဖွေမှုကြောင့်ဖုံးနေတဲ့ဝန်ထမ်းတဦးတိုက်ပေါ်ကပြုတ်ကျတည်ဆုံခဲ့ရပါတယ်။အဲ့လိုအဖြစ်အပျက်တွေကြောင့်ကယ်ဆယ်ရေးလုပ်ငန်းလုပ်ဆောင်နေသူတွေလည်းပုံနေရမှုတွေရှိလာပါတယ်။မော်လမြိုင်မှာလည်းလူမှုကယ်ဆယ်ရေးအဖွဲ့ကားတွေကိုတနက်နေ့ပြစ်ခတ်တာမျိုးရှိတယ်လို့ဒေသခံတချို့စီကနေသိရပါတယ်။ဒါကြောင့်ဆံမက်ထောက်ဖို့တဲ့စုရနေရာတွေမှာထိခိုက်တန်ရာရသူတွေအတွက်ကယ်ဆယ်ရေးလုပ်ပေးမဲ့လူလိုအပ်နေတာမျိုးရှိတယ်လို့မော်လမြိုင်မြို့ခံမှတ်သက်ထားပြောပါတယ်။တနင်္ဂနွေလအကြအဆုံးများခဲ့တဲ့မတ်လ29ရက်နေ့ကသူမရဲ့အတွေ့အကြုံကိုအခုလိုပဲပြောပြထားပါတယ
်။အဲ့ဒီကဆယ်ဆယ်ကြီးအင်အားလေးဆိုတာအဲ့မလုံလောက်မလုံလောက်ဆိုတာသူကြတော့လေအဲ့ကဲဆယ်ကြီးဝတ်ဆောင်ပြေးလဲလာလို့ရှိရင်ကရဲတွေကကြတော့အဲ့ဘက်ကိုအရန်အာယုံဆက်ပြီးတော့အရန်မေးပြီးပြတော့လေသူကဟိုအရန်လူလုံးထွက်ပြီးတော့လေကဲဆယ်ကြီးပါဆိုပြီးတော့အဲ့လိုမျိုးလူတို့ဆက်မပြရဘူးအဲဒီမတော်ဘက်မှလည်းဘယ်လိုဖြစ်လဲဆိုတော့ထိခိုက်ခံရရလို့ရှိရင်ကေဇေကြီးကဘင်းသားမှလည်းရုတ်တရက်ရှာလို့မရအောင်ဖြစ်နေတာအဲ့လိုမျိုးပေါ့နော်ကားလည်းအစီအမင်းမရှိဘူးလူတွေကလည်းအဲ့လောက်ထိဟိုဘယ်လိုပြောမလဲတက်နေတယ်နဲ့ဖြစ်နေတော့လေသူတို့လည်းကြောက်ကြတာလည်းပါမှာပေါ့လေအဲ့လိုမျိုးကြတော့ရုတ်တရက်ကြီးကိုဒီလူနာဖြစ်တဲ့ကြီးကိုချက်ချင်းရောက်မလာနိုင်ဘူး
မွန်ပြည်နယ်မှာဆိုရင်စစ်အာဏာရှင်အလိုမရှိကြောင်းစန္ဒထုတ်ဖော်ခဲ့ကြတဲ့တပိတ်စစ်ကြောင်းတွေကို စစ်တပ်နဲ့ရဲလုံထိုင်းတပ်ဖွဲ့တို့ကအင်အားသုံးပစ်ခတ်ဖြိုခွင်းခဲ့တဲ့အတွက်ကြောင့်မတ်လ26ရက်နေ့အထိလူ6ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအများအပြားရှိပါတယ်။မော်လမြိုင်မြို့မှာရှိတဲ့လူမှုကယ်ဆယ်ရေးအဖွဲ့9ဖွဲ့ရှိတဲ့အထက်မှာတပ်ဖွဲ့ကတော့စန္ဒပြပွဲမှာပါဝင်ခဲ့လို့ဆိုပြီး900ကကြီးနဲ့130ဆုခံရတာကြောင့်စန္ဒပြပွဲအတွင်ကယ်ဆယ်ရေးလုပ်ငန်းတွေရပ င်ထိန်တပ်ဖွဲ့တွေနဲ့ထိတ်တိုက်မတိုးအောင်ရှောင်ရှားပြီးကယ်ဆယ်နေရတယ်လို့သိရပါတယ်ဆန္ဒပြပွဲတွေကိုတောင်းရောက်ကူညီနေတဲ့မော်လမြိုင်မြို့လူမှုကယ်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ရှိသူကဒို့တန်ကိုအခုလိုပဲပြောပြထားပါတယ
်အဓိကတော့ဟိုကျွန်တော်တို့လည်းသွားခဲ့တော့ဒီဘိုးကြောင့်ဘိုးပဲတည်ရတော့ဘောနော်သူတို့လည်းထိတ်တိုက်မတွေးရအောင်အဲကျွန်တော်တို့လိုင်းထွက်ပြေးတာလို့ပုံအောင်တာလို့အဲ့လိုမျိုးလောနှောက်ရပြီးသူလာခဲ့တဲ့အတွက်သူတို့ကျွန်တော်တို့ဟိုတိုက်ဝါပေါ့ဟိုပုတ်ကထားပြီးတော့ဟိုတားစီတိုင်းပိတ်ပင်နိုင်လည်းရှိတယ်ကားတွေဝင်လို့မရတော့ဆိုင်ကင်းနဲ့တည်ရတယ်ဘိုးပဲတည်ရတယ်လူနာကိုတက်နိုင်လို့ဖွဲ့ပြီးတည်ရတော့ဘောနော်
အပြည်ဒီဆိုင်ရာချက်ချင်းနေကော်မတီ ICRC ကတော့ထိခိုက်တံရရရှိသူတွေဟာထမှန်အနေရပြုခံရခြင်းမရှိပဲလုံလောက်တဲ့စေဝါဆောက်ရှောက်မှုကိုအသာစီနဲ့နှောက်နှေးကြကြမှုမရှိရပိုင်ခွင့်ရှိတယ်လို့ပြောထားပါဗျ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးမတ်လ28ရက်နေ့ကထုတ်ပြန်ချက်မှာပါရှိတာဖြစ်ပါတယ်။ဒါအပြင်ကျန်းမာရေးဆောက်ရှောက်မှုပေးနေသူတွေစေတနာလောက်အားရှင်တွေနဲ့လူနာသင်ရင်တွေကိုအလေးထားလေးစားဖို့နဲ့ကူညီပပိုးပေးဖို့အရေးကြီးကြောင်းနဲ့သူတို့ကဆောက်ရှောက်မှုပေးနေချိန်ဆေးရုံဆေးခန်းကိုတည်ယူပို့ဆောင်နေချိန်မှာပိတ်ပင်ခြင်းတမမဟုတ်ချင်းချောက်ခြင်းမခံရစေဖို့အလွန်အရေးကြီးတယ်လို့လည်းပြောထားပါသေးတယ်။ဒါပေမဲ့အာနာသိန်းတက်ရဲ့လက်နက်ကင်တွေကတော့ပဲပြောကြားချက်ကိုမှအလေးမထားဘဲအကြမ်းဖက်နေတာကိုသတင်းမှတ်တမ်းတွေကနေတွေ့နေရသေးပါ။မော်လမြိုင်မြို့ကယ်ဆယ်ရေးအဖွဲ့တစ်ခုကတာဝန်ရှိသူတို့ကတော့
ကျွန်တော်တို့ဒီကယ်ဆယ်ရေးတမားတော့ဆယ်လေးလုံးလုံးပါပဲ။ဒီလေတရားရတယ်ဆိုလို့ရှိရင်ဒီလူတယောက်ဒီမှာတယောက်အသက်လုံးဝမဆုံးခင်အောင်ဒီလေတရားရအောင်သူ့ကိုကူညီပေးတယ်ရောက်ကအလုံးလုံးကြမှာတောင်းဝကျွန်တော်တောင်းဝအဲ့လိုဆက်လုပ်ကြရခြင်းမလားဝပြစ်တဲ့ဆင်မှာကိုယ်လည်းပြစ်ခင်မှာပဲကိုယ်လည်းအဲ့ဒီအသက်အန္တရာယ်ကြားတဲ့လောက်ကြရမှာကျွန်တော်ဒီဌာနပြပေါ်မှာပြစ်ခတ်မှုတွေပြုခွင့်မှုတွေဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်နဲ့ကိုယ်အသက်ကိုကူညီပေးရတယ်ဒီလိုတိုင်းဆောင်ရွက်ပေးသွားတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒို့အံဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်အတန်နှဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့သတင်းကနေမနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီSCC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်စဉ်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်စီစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအကြီးကြီးရှိပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုတော့ဆက်သွယ်မြန်မာငန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာခိတ္တရောက်ရှိနေတဲ့2018မယ်ဆက်ကြဝလာမြန်မာအလှမယ်နှင်းသွေးယူအောင်ကိုမဲ့ရင်ကနေပြီးတော့ Video Conference ဆက်သွယ်မြန်မာထားတာဖြစ်ပါတယ်။
ညီမရေမင်္ဂလာပ
ါဟုတ်မင်္ဂလာပါမမင်္ဂလာပါချက
်ညီမကအခုဆိုရင်ဒီ Thai PBS ရုပ်သံနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဟိုတွေ့ဆုံမြင်မြန်ကန်ညီမနဲ့လှုပ်သွားတာတွေ့ရပါတယ်အဲ့တော့ညီမကိုယ်တိုင်လည်းမြန်မာနိုင်ငံမှာဆရာနာသိန်းနာကိုစန့်ကျင်နေကြောင်းပေါ့နော်နောက်ပြီးတော့လက်နက်မဲ့ဒီဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုညီမမခံမရနိုင်ဖြစ်ရတယ်ပေါ့နော်ဆိုတာမျိုးညီမရဲဝင်ထုတ်ပေါ်ပြောဆိုသွားတာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးမြန်မာနိုင်ငံမှာဒီဆရာနာသိန်းနာနဲ့ပတ်သက်ပြီးတော့ဒီလိုတတိရှိရှိကိုထုတ်ပေါ်ပြောဆိုလာရတာလည်းရှင်ဘာကြောင့်မှလဲရှင်
ဟုတ်ကဲ့အဓိကတော့ဒီနင်းသွေးတို့ဒီမိန်းကလေးတွေအမျိုးသမီးတွေအနေနဲ့ရောပြီးတော့ဒီအလားမဲ့တယောက်အနေနဲ့ရောပေါ့နော်ဒီလိုမျိုးဆက်အာနာရှင်စနစ်ကိုလက်မခံကြအောင်ဒီလိုတတိရှိရှိရရဲဝုံဝုံထောက်ဖို့ပြောရတဲ့အကြောင်းရင်းကတော့ဟိုဒီလိုမျိုးသူတို့ရဲ့မတရားမှုအောက်မှာသူတို့ရဲ့မတရားမှုနဲ့အုပ်ချုပ်နေတဲ့အောက်မှာဒီနင်းသွေးတို့ရဲ့မြန်မာနိုင်ငံကကြည်သူတွေကအော်ရှင်းပြန်သွားစရာအကြောင်းမရှိဘူးပေါ့နော်အဲ့ဒီဟာကိုလက်ခံစရာမရှိဘူး။ဘာဖြစ်လို့လဲဆိုတော့မင်းတို့ဒီ150ကျော်လုံးဟိုဒီဖိနှိပ်ခံပြီးတော့မှမင်းတို့ရဲ့နိုင်ငံကတိုးတက်တင်တယ်လို့မတိုးတက်ပဲနဲ့သူများနိုင်ငံထက်နောက်ကောက်ကြံခဲ့တာတွေပညာရေးပိုင်းဆိုင်ရာ စီးပွားရေးပိုင်းဆိုင်ရာစက်မရေးပိုင်းဆိုင်ရာတွေမှာအမျိုးမျိုးဟိုနှောက်နေခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကိုနင်းသွေးရဒီ1996ဖွားတယောက်အနေနဲ့ဟိုအထိုင်လျောက်ခံစားခဲ့ရတာပေါ့နော်အဓိကတော့ပညာရေးကနင်းသွေးကိုအဓိကဒီဟိုလက်မခံနိုင်ဆုံးဖြစ်ခဲ့တယ်ပေါ့ဘာဖြစ်လို့လဲဆိုတော့နင်းသွေးတို့ရဲ့ဒီအခုဒီ generation မှာပေါ့နော်နင်းသွေးတို့အခုဒီကလေး generation alpha တွေဆိုလို့ရှိရင်ဒါနင်းသွေးတို့ထပ်ပုံပြီးတော့ကောင်းတဲ့ပညာရေးတွေကိုသင်နေရတယ်ဆိုတာနင်းသွေးယုံကြည်တယ်ဆိုတော့နင်းသွေးတို့သင်ခဲ့ရတဲ့ပညာရေးကိုနောက်ထပ်တစ်ချိန်ဒီကလေးတွေကိုပြန်ပြီးတော့မလဲစေချင်တော့အဲ့ဒါအကြောင်းပြီးတော့ဒါအခုသူတို့လုပ်နေတာတွေကမတရားတဲ့ဟာတွေကိုတကဘာလုံးကိုသိစေချင်တယ်တကဘာလုံးကလည်းဒါဒီရာစုမှာကဒီလိုစစ်အာဏာရှင်စနစ်ဆိုတာလက်ခံပြရမရှိဘူးပေါ့နော်ဆိုတော့ပြီးတော့ဒီစစ်အာဏာရှင်စနစ်ဆိုတာကနင်းသွေးတို့ရဲ့လွတ်လပ်မှုတွေလူငယ်တွေရဲ့လွတ်လပ်မှုတွေအိမ်မက်တွေပြီးတော့ကြတော့ဟိုဘယ်လိုပြောမလဲဟိုတက်လန်တွေကိုပိတ်စေတယ်လို့မြင်တယ်ပေါ့နော်ပြီးတော့ကြတော့နောက်ထပ်တစ်ခုကကြလူအခွင့်အရေးဒီ human rights ကိုအရင်ကြီးပြိနှိပ်စော်ကားတယ်လို့ခံစားရတဲ့အတွက်ကြောင့်မလို့ဒါနင်းသွေးရဲ့ရှိတဲ့ဟိုပူဇံညံစွမ်းရှိတဲ့လောက်နဲ့အော်အခံလေးရတာပါရှာဟုတ်
အဲ့တော့ညီမအခုလိုမျိုးရဲဝင်ထုတ်ဖို့ပြောဆိုရဲဒီလိုဆက်ရနာတိန်းနာကိုမကြိုက်ဘူးဆိုရဲပေါ့နော်လက်မခံဘူးဆိုရဲဒီလိုထုတ်ဖို့ပြောဆိုချက်တည်ကြောင်းဥမာညီမအခုဒါဆိုရင်ဒါညီမပြည်မှာရက်တည်နေရတဲ့ညီမရဲ့ professional ပေါ့နော်ဒီအလှမဲ့တဝီနေရောခြားညီမရဲ့ဒီပေါ့နော်ကျွမ်းကျင်တဲ့ညီမရက်တည်နေရတဲ့ပေါ်မှာအာဒီကိုထိခိုက်မှာရောမဆိုရင်လားရှင
်ဟုတ်အဲ့ဒါကတော့ဟိုသူတို့လည်းအောက်မှာဟိုဒီလိုမျိုးသူတို့လည်းအောက်မှာရှင်သန်မဲ့အစားပေါ့နော်ဒီဟာတွေကိုပဲနင်းသွေးဆွလွတ်လိုက်မယ်သူတို့ရဲ့ဒီမတရားမှုတွေကိုဟိုမတရားမှုကိုဒီတိုင်းလက်ပိုက်ကြည့်ပြီးတော့ကိုကဘာမှမထုတ်ဖော်မပြောဆိုပဲနဲ့နေမဲ့အစားနင်းသွေးရဲ့ဒီ life career ဖြစ်ဖြစ်နင်းသွေးဒီအလားမဲ့ဟိုတရားအနေနဲ့အဲ့ဒီဟာတွေဆုံးရှုံးရမယ်ဆိုလို့ကျွန်တော်နင်းသွေးအဆုံးရှုံးခံနိုင်တယ်အကျလို့လဲဆိုတာဒါနင်းသွေးတို့ရဲ့တနိုင်ငံလုံးရဲ့အနာဂတ်ဖြစ်နေတဲ့အတွက်ကြောင့်မလို့နင်းသွေးဒီတိုင်းလက်ပိုက်ကြည့်မနေနိုင်တာပါဟုတ်
အဲ့တော့ညီမအခုဆိုရင်ညီမနိုင်ငံမှာပေါ့နော်ဆရာနာတိန်းနာကိုဖုတ်ဖို့ဆန္ဒပြနေတာညီမတွေ့ရတယ်ဒီဟာတွေပေါ်မှာလဲစစ်တပ်ကနေပြီးတော့ဟိုရဲရဲစစ်စစ်ပေါ့နော်ပြင်းပြင်းထန်ထန်နဲ့သူတို့ဟိုတစ်ခတ်ပြီးတော့ဖိနှိပ်နေတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဟိုညီမတို့အပြင်ကိုရောက်နေပေါ့နော်ဒီမြန်မာနိုင်ငံသားတယောက်အမိနဲ့ရောဒီစိတ်ခံစားမှုတွေပေါ့လေဒါတွေကိုမြင်ရကြည့်ရတဲ့အခါမှာညီမရဲ့စိတ်ခံစားမှုညီမဘလို့ကြော်သွားလဲရှင
်ဟုတ်ဟိုနေ့တိုင်းနေ့တိုင်းဒီ newsweek မှာတွေ့ရတယ်ပေါ့နော်တွေ့ရတာတော့အများတန်းနေ့တိုင်းဒီ February လတည့်ရက်နေ့ကနေစပြီးတော့စိတ်မချမ်းမြေ့စရာတွေပဲရှားပေါင်းများစွာကိုနေ့တိုင်းနေ့တိုင်းဟိုမဆုံးရှုံးသွားတဲ့ရက်မရှိတဲ့လောက်ကိုဖြစ်နေတာပေါ့နော်ဟိုလူမတိသူမတိဖြစ်သွားတာတွေလည်းရှိကောင်းရှိနိုင်ပေါ့အဲ့တော့ဒီ online ပေါ်မှာတွေ့နေရတဲ့ဟာတွေအားတော့မတော်တော်လေးကိုဒီတနိုင်ငံလုံးရဲ့ရင်ကိုခွဲနေရလေ။အော်နင်းသွေးတို့ရဲ့ဒီတန်ဖိုးရှိတဲ့ဒီအသက်တွေ OAC စိတ်နေပြီးတော့မိသားစုတွေကိုခွဲခွာနေတဲ့ဒီလိုစနစ်စုံကြီးကိုနင်းသွေးတို့ကဒီနိုင်ငံသားကိုရောက်နေတဲ့မြန်မာပြည်အကောင်တော့ကလည်းနင်းသွေးလိုပဲခံစားရမယ်လို့နင်းသွေးထင်တယ်။ဒီဖက်မှာကတော့ထိုက်တန်တလောက် safe ဖြစ်တယ်ပေါ့နော်။ဟိုကိုယ့်ရဲ့လုံခြုံရေးကတော့အစင်ကြီးရဒါပေမဲ့စိတ်ပိုင်းဆိုင်ရာတော့ဟိုဝန်내ကြိတ်ကွဲမှုတွေတော့ရှိမယ်ဆိုတော့နင်းသွေးရတော့ဒီဘက်မှာရောက်နေတဲ့နိုင်ငံသားမှရောက်နေတဲ့ကာလမှာကိုပါလုတ်ပေးနိုင်မလဲဆိုတာပေါ့။ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ဒီ on ground မှာတိုက်ပွဲဝင်ပေးနေတဲ့ဟိုခုခံတိုက်ခိုက်ပေးနေတဲ့လူတွေရဲ့အသက်တွေပေါ့နော်။ဆုံးရှုံးသွားခဲ့ရတဲ့အသက်တွေအပြစ်မဲ့တဲ့ပြည်သူတွေရဲ့အသက်တွေအတွက်ဒီဘက်မှာကတော့နင်းသွေးအနေနဲ့ဆိုလို့ရှင်လဲနင်းသွေးတက်နိုင်တဲ့လောက်လုပ်နေတယ်ပြီးတော့ကြတော့ဒီမြန်မာနိုင်ငံဒီဘက်ရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းသူတို့တနိုင်တလောက်အကုန်လုံးလုတ်ပေးနေကြတာပေါ့ဆိုတော့နင်းသွေးအခုမြင်ရတာကတော့တနိုင်ငံလုံးမှမဟုတ်ဘူးအဲမြန်မာပြည်သူပြည်သားတွေအားလုံးစီစီလုံးလုံးနဲ့ဒီကိုယ့်ရဲ့ဟိုလွတ်လပ်မှုကိုပြန်ရဖို့ကိုယ့်ရဲ့ဟို human rights ကိုပြန်ရဖို့အတွက်စီစီလုံးလုံးလုပ်နေကြတဲ့အတွက်လည်းနင်းသွေးအယံဝမ်းတာတယ်အဲ့ဒီအတွက်လည်းပို့ပြီးတော့အားဖြစ်တယ်ပို့ပြီးတော့လည်းဒီထက်ပို့ပြီးတော့ဟိုအကျိုးရှိတာတွေအကျိုးတက်ရောက်အောင်နင်းသွေးလုတ်ပေးချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အခုဆိုညီမလည်းပြောပါပါတယ်အခုလိုပြင်ပရောက်နေတဲ့သူတဦးနေနဲ့ဒီအခုမြန်မာနိုင်ငံရဲ့မှာဒီဆရာနာတိန်းနာကိုပေါ့နော်ရက်တက်ရေးအဲ့လိုမျိုးနီလန်းပေါင်းစုံနဲ့ကြိုးပမ်းနေတာတွေညီမအခုပတ်ဖို့ Facebook CRPH ကိုပြီးထောင်စုလွတ်တော်ကုစားပြုကော်မတီကိုညီမလှူဖို့အတွက်ညီမရဲ့ဟိုတရဖူတောင်မှာပေါ့နော်ရောင်းကျင်နေစွာမျိုးလဲညီမထုတ်ဖို့ပြောဆိုတာလည်းရှိတယ်အဲ့အတွက်အလူငွေတွေရလာရင်လည်းရှိရယ်ဆိုတော့အဲ့လိုမျိုးပေါ့နော်ညီမအဲ့လိုမျိုးဒီတန်ဖိုးပေးနေတဲ့အပိုင်းညီမရောဘယ်လိုပုံစံမျိုးတွေနဲ့တန်ဖိုးပေးနေလဲရှိရယ်ဟုတ်
အခုကတော့ဒီCRPHမှာနေသွေးအလူငွေထည့်ဖို့အတွက်ကိုလောက်လိုက်တဲ့ကိစ္စတွေပေါ့နော်အဲ့ဒီကိစ္စဆိုလို့ရှင်တော့နေသွေးကိုတချို့တွေကပြောကြတယ်ဒီကောင်းစင်နဲ့မသွားနဲ့ပေါ့နော်ဥပမာတခုခုပေါ့တခုခုဒီညီမနိုင်ငံအဒရက်ဆိုင်ရာတခုခုကိုလူစင်တဲ့ကောင်းစင်နဲ့ပဲသွားရင်ရောမကောင်းလားကိုယ့်အတွက်စိတ်ပုံမဖြစ်ဘူးလားဆိုတော့နေသွေးကတော့ဘယ်လိုစဉ်းစားလိုက်လဲဆိုတော့အဲ့ဒီဟိုစတေတပ် siya bie ko che ye wo wen lu de so de ha o bo no u ma ta tha lu de le nin twi di lo myo chou sa bi yo nin twi ye bwa ma tan pho a tha song a ma a ya song a myan no song ta ta khu daw yang bi do nin twi yu a ma di lo lu de okay na lo le da lo ma ta nai le ha a sin ji da lo a sin ji da lo lu da me so de sai le wo nin twi ya a da le motivate pya nin twi ya CRPH ဆိုတော့တိုက်တယ်နဲ့တော့လိုက်တာပေါ့နော်တကယ်လဲ CRPH ကိုလူမာပါပြီးတော့ဒါတော့ဒီနောက်ထပ်နည်းနည်းပါလုံနိုင်အောင်မလဲတက်နိုင်တယ်လောက်တက်ဆွမ်းတယ်လောက်အကုန်လုံးလုံမာပါရှင့်ဟုတ်
အဲ့တော့speaker ရဲ့ပိုင်းအတွင်းကပဲပေါ့နော် time မှာပြုတ်လောက်သွားတယ်ဒီ Miss Grand ဒီတိုင်ပွဲမှာပေါ့နော်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုကစားပြုရှင်ပြိုင်တဲ့ဒီ Miss Grand ဒီမြန်မာအလှမဲ့ဒီခံလေးရလဲပေါ့နော်သူကသူကလဲဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစစ်တပ်ရဲ့ဟိုဖိနှိပ်နေရာတွေကိုသူခါလဲစင်ပေါ်မှာပေါ့နော်သူဗီဒီယိုပြပြီးတော့ဒီထုတ်ဖို့ပြောဆိုသွားတာရှိပါတယ်ဒီပေါ်မှာရောညီမဒီလိုမျိုးမြန်မာနိုင်ငံမှာလူတွေဘယ်လိုခံစားနေရတယ်ဘယ်လောက်ဖိနှိပ်မှုခံနေရလဲဆိုတာတွေကိုထုတ်ဖို့ပြောဆိုသွားတာတွေကိုခုလိုပေါ့ရဲဝံပေါ့နော်ဟိုကဘာကအယုံဆိုင်ကြည့်နေတဲ့ပြိုင်ပွဲကြီးမှာပြောပါတဲ့ပေါ်မှာညီမထရောက်မှုရှိမယ်လို့မြင်လားရှင်
အဟုတ်ကဲ့ဆက်အရန်ထိရောက်တာပေါ့ဆက်ပြီးတော့ဒီဟန်လေးအတွက်လည်းအရန်ကိုဟိုခုံယူတယ်ပြီးတော့သူ့ရဲ့တတိကိုလည်းအရန်ချီးကျူးတယ်ဟိုဘာဖြစ်လို့လဲဆိုတော့ဒီလိုသူ့ရဲ့ပွဲဆိုလို့ရှိရင်မပြောသွားသလိုပဲတကဘာလုံးကသူတို့ရဲ့ဘယ်အလမယ်ကဒီတရဖို့ရဆောင်းသွားမလဲဆိုတာကိုစိတ်ဝင်စားပြီးတော့ကြည်နေကြတဲ့ညမှာဒီမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟိုမတရားဖိနှိပ်ခံနေရတဲ့ဟာကိုသူလုံးဝလုံးစိတ်တတိပေါ့နော်ဟိုstage ပေါ်မှာရတဲ့အချိန်လေးကိုသူအကုန်လုံးကိုပြောပြသွားနိုင်တဲ့အတွက်ကြောင့်မလို့အရန်ကြီးကိုဟိုထိရောက်မှုတစ်ခုအကျိုးတရားမှုတစ်ခုအများကြီးရတယ်ပေါ့နော်ပြီးတော့ကျတော့အခုဆိုလို့ရှင်လည်းဟန်လေးကဒီဖန်ကောက်ပါဆိုလို့ရှင်လည်းမီဒီယာတွေမှာအများကြီးပဲဒီနေ့လည်းပုံတွေတက်လာတယ်အရန်နဲ့အားရဖို့ကောင်းတယ်ဒီဟာကိုပို့ပြီးတော့ထုတ်ဖော်ပြသနိုင်တဲ့အတွက်ကြောင့်မလို့အရန်လည်းသူ့ကိုအားလဲရတယ်ပြီးတော့ကျနောက်တစ်ခုကဒီ Miss Grand International Organization ပေါ့နော်သူ့ဒီလိုမျိုး sport လုပ်ပေးတယ်ဒီလိုဆက်သွယ်မှုတွေပေးတယ်ထောက်ပံ့မှုတွေပေးတဲ့အတွက်ကြောင့်မလို့လေအဲ့ဒီ organization နဲ့အရန်ကျေးဇူးတင်တဲ့အကြောင်းဒီကနေပြောဆိုပါတယ်လို့ဟုတ
်ဆိုတော့ညီမတို့အဲ့ဒါဆိုရင်တကယ်လို့ညီမတို့အခုချိန်မှာဆိုရင်ဒါမြန်မာနိုင်ငံကိုလက်ရှိဟိုပြန်ဖို့မပြန်ဖို့ပေါ့နော်အဲ့လိုမျိုးကြတော့ညီမတို့တွေဘယ်လိုဆုံးဖြတ်ထားလဲရှင
်ဟုတ်လောလောဆယ်ကတော့ဒါကတော့နင်းတို့ရဲ့ individual ဆုံးဖြတ်ချက်ပေါ့နော်လောလောဆယ်ကတော့နင်းတို့ရဲ့ democracy မရမချင်တော့နင်းတို့ပြန်ဖို့တော့စိတ်ကူးမစိတ်တိုင်မကူမိတဲ့ဘောနော်။ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာ speaking out လုပ်ပေးတာကလည်းဟိုပို့ပြီးတော့ကိုယ်အနေနဲ့ပေါ့နော်။ကိုယ်အလားနဲ့အနေနဲ့ဒီ main ကလေးတယောက်အနေနဲ့ဒီဘက်မှာနေပြီးတော့ speaking out လုပ်ပေးတာကပို့ပြီးတော့ထိရောက်တယ်လို့နင်သွေးခံယူတဲ့အတွက်ကြောင့်ပေါ့နော်။အဲ့ဒီအတွက်ကြောင့်တကြောင်ပြီးတော့ကြောင့်နောက်တကြောင်ကြောင့်နင်သွေးပြန်ဖို့ရာဟိုတိတ်ပြီးတော့ save မဖြစ်ဘူးပေါ့နော်။နင်သွေးရောဟန်လေးရောပေါ့နော်။ဒီဘက်ကအလားနဲ့ပဲဖြစ်ဖြစ်ဒီဟိုပေါ့အညမနေရလူတွေဟိုဘက်ကိုပြန်တဲ့လူတွေပဲဖြစ်ဖြစ် save မဖြစ်လောက်ဘူးလို့ညော်ထင်လို့ပေါ့နော်ဆိုတော့အဲ့ဒီအတောင်ပြချက်တွေတောင်းတော့မပြန်ဖြစ်သေးဘူးဒီဘက်မှာပဲတက်နိုင်တယ်လို့ပို့ပြီးတော့အကျိုးရှိတာကိုလုပ်ပေးသွားချင်ပါတယ်ဟုတ်
အဲ့တော့အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆရာနာသိန်းနာကိုစန့်ကျင်ပြီးတိုက်ပွဲဝင်နေကြတဲ့ပြည်သူတွေရောပေါ့နော်ဆိုရင်အခုဆိုရင်ဒီပြည်သူတွေကြားထဲမှာFederal တက်ပေါ့နော်နောက်တစ်ခါ favorite ပြည်ထောင်စုဆိုတာကြီးပေါ်ပေါက်ဖို့ဆိုရဲဒီတောင်းဆိုချက်တွေကိုကြဲကြဲပြင်းပြင်းဖြစ်လာပါတယ်ဒါအရင်ကနဲ့မတူတာမျိုးပေါ့နော်ဆိုတော့ဒီလိုတွေနောက်ဆုံးဖြစ်လာတဲ့ခါကျတော့အခုညီမကိုယ်တိုင်လည်းဒီလိုဆက်ရနာတိန်းဟာကိုစန့်ကျင်တဲ့တိုက်ပွဲထဲမှာပါနေတဲ့သူတယောက်အနေနဲ့ရောညီမနိုင်ငံအတွက်အနာဂတ်ပန်းနိုင်ဘယ်လိုမျှော်လင့်ထားလဲရှင် Okay, a cool move. I take baby or chase up with it. Nima, Nyai, Jesus, Jamarisha.
Okay, Masha, Nindu and Nelentilo, VOA, the day, Mediane, Nindu, Tilo, Sakap, Yokoya, Nindu, or Miane, go speaking out, look, Quinyade, and present the KO. It's my honor, Masha. The KO comes you by it, Jesus, and Nyai, Jamarisha.
ဒါကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရခပါနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOAP သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို ဖြူရင်မြန်မာဝိုင်းပေးမဆာမြင်နာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများရွှေကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်နောက်တနည်းကတော့ဖြူရင်မြန်မာအီးမေးလ်လိပ်စာဗန်မီဆက်
ရင်းကောင်းစင်နေတဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရှားရှိထားအောင်လို့အစီအစဉ်ပေးထားပါတယ်။ဒီ VOA ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုံမြင့်တဲ့ချန်နဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။စနေနေ့အတွက်သတင်းပတ်ဆက်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ ဒီကနေ့မှာဒေသုံးသူ၅ဦးထက်မနည်းရှိပါတယ်။ဒီကနေ့ပြင်းထန်ဆုံးဖြစ်ခဲ့တာကမော်ရွာမြို့ဖြစ်ပြီး၃ဦးထက်မနည်းဒေသုံးခဲ့ပြီးတော့ပဲခူးမှာ၂ဦးတထုံမှာ၂ဦးဒေသုံးခဲ့ကြောင်းပြည်တွင်းသတင်းဌာနတွေကိုကိုးကားပြီးရိုက်တာစတင်တပုတ်မှရေးထားပါတယ်။ဒီပေါ်လာဒီကနေ့မှာဆီယနာတင်ငယ်ချင်းတွေကဆိုရင်စစ်ကောင်စီရဲ့ဂျမ်ဖက်ပစ်ကပ်ဖြိုခွဲမှုကြောင့်ရပ်ပေါင်း စနေနေ့အတွက် VOA စီစဉ်တွေကဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သတင်းစင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးဘေးအန္တရာယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ This program has